အမေရိကန်နိုင်ငံကိုရောက်နေတဲ့ကချင် KI ရဲ့အဖွဲ့ကခေါင်းဆောင်ဗိုလ်ချုပ်ခွန်မော်ကပြောပါတယ်မြန်မာနိုင်ငံမှာဒီအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေပြောနေကြတဲ့ငြိမ်းချမ်းရေးပေါ့နော်ဒီအပြစ်ခတ်ရဆေးရေးဆွေးနွေးပွဲတွေမှာအမေရိကန်ကပါဝင်လာဖို့ဆိုပြီးတော့ဖိတ်ခေါ်တာကိုကျွန်တော်တို့ဒီနိုင်ငံသားသတင်းဌာနတွေမှာဖော်ပြတာတွေ့ရပါတယ်အဲ့တော့ဦးလာမောင်ရွှေတို့ကရောဒီဖိတ်ခေါ်မှုနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားရှိပါသလဲဆိုတော့အမေရိကန်ကအရင်ကဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေဒီငြိမ်းချမ်းရေးစကားပြောတဲ့ဆွေးနွေးပွဲတွေမှာလေ့လာသူအဖြစ်သူတို့တက်ရောက်နေတာမျိုးရောရှိပါလားရှင့်
မရှိပါဘူးခင်ဗျာဒီကျွန်တော်တို့ပြည်တွင်းမှာဖြစ်တဲ့ဒီပရိပက္ခပေါ့ဒီနှစ်ပေါင်းများစွာကြာတော့တစ်ဖက်နဲ့တစ်ဖက်မှာယုံကြည်မှုကျွန်တော်တို့ရှိတဲ့လောက်မရှိတဲ့အခြေမျိုးမှာခုနနိုင်ငံတကာအဖွဲ့တွေပေါ်မှာပို့ပြီးတော့ပေါ့လေကျွန်တော်တို့ဒီမျောမှန်းတာမျိုးတွေရှိနေပါတယ်အခု NCCT ဆွေးနွေးပွဲတွေမှာလည်းဒီနိုင်ငံတကာလေ့လာသူအနေနဲ့ကျွန်တော်တို့ဖိတ်ထားတာမတွေ့ပါဘူးခင်ဗျာနှစ်ဖက်ဒီလိုတည်နိုင်နေတာပါပဲ။ဒါနိုင်ငံတကာဆိုတာကတော့ဒီနှစ်ဖက်လုံးမအဆင်မပြေရင်တော့နိုင်ငံတကာအကူအညီလိုကောင်းလိုပါလိမ့်မယ်။အခုတော့ကျွန်တော်တို့ဆိုရတဲ့မှာတိုင်းသားတွေမှာအခုကတော့ဆွေးနွေးပွဲတွေကသွားလို့ရနေတဲ့သဘောဖြစ်တော့အခုအချိန်ထိတော့ကျွန်တော်တို့တရားမတွေ့ရဘူး
။ဟုတ်ကဲ့။ဆိုတော့ဗိုလ်ချုပ်ကမော်ကအခုအမေရိကန်အစိုးရကပါဝင်လာဖို့ဒီဆွေးနွေးပွဲတွေမှာတက်ရောက်ဖို့ဆိုပြီးတော့ဖိတ်ခေါ်လိုက်တာရှိပါတယ်။အဲ့ဒီအပေါ်မှာရောဒီမြန်မာညီငယ်ရေးစင်တာရဲ့သဘောထားဘယ်လိုရှိပါလဲရှင့
်။ဆိုတော့ဒီမှာတော့နိုင်ငံတကာရဲ့ဒီအကူအညီယူလာမယ်တော့နိုင်ငံတကာရဲ့အကူအညီတွေကိုယူလာရှိပါတယ်အဲ့ဒါတော့ဒီကနေ့ဆောင်လာတဲ့ထောက်ထားမှုနဲ့ဒီပြည်တဲ့ကိစ္စတဲနာဒေတာတွေမှာကျွန်တော်တို့ဒီရှယ်တာဖူတမျိုးတွေအကူအညီပေးတဲ့ကိစ္စဂျမ်းမိုင်းကိစ္စတွေအကူအညီတွေအားလုံးကိုလည်းအခုအစိုးရတဲ့အနေနဲ့အားလုံးကိုပြည်နိုင်ပြီးတော့ဆောင်ရနေတာရှိပါတယ်ဒါပေမဲ့ဆွေးနွေးပွဲတွေမှာကတော့တိုင်းရင်းသားအဖွဲ့တွေကစူပြူတဲ့အော်ဘီဇာဘာဒီကိုလည်းဝန်ကြီးဦးအောင်မင်းတို့အနေနဲ့များပြားကျွန်တော်တို့ဒီလက်ခံပြီးတော့ဆောင်ရွက်တာရှိတယ်ခင်ဗျာဒါပေမဲ့သူတို့အနေနဲ့ကနေဂျားရဲဝင်ပြီးတော့ဒိုင်နီကြီးလိုလုပ်ဖို့ဆိုတဲ့ပုံစံမျိုးကတော့လောလောဆယ်ဖြစ်ဖို့ခက်ပါလိမ့်မယ်ဗျာဒါပေမဲ့ကျွန်တော်တို့အချင်းချင်းရဲ့အစင်းလေးပွဲတွေမှာတစ်ဖွဲ့ချင်းတွေမှာတော့တန်းသားတွေတကတောင်းဆိုတာအားလုံးဒီဘက်လောက်ကိုလက်ရောပါတယ်အခုလဲတောင်းဆိုမယ်ဆိုရင်တော့လည်းဝန်ကြီးဦးအောင်မင်းတို့လို policy ဆင်းသွားတဲ့လူတွေဘက်ကတော့ငြင်းကြံမရှိဘူးထင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ကချင်ပြည်နယ်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲတွေမှာ UN ကမစ္စနမ်ဘီယာတို့နောက်ပြီးတော့တိဘီတူသမရနိုင်ငံကမစ္စဝိုင်းဖန်တို့လိုဟာမျိုးတွေအောက်ကျော်ပါနေတဲ့တက်တာလည်းရှိခဲ့ပါတ
ယ်ဟုတ်ကဲ့ခုဦးလာမောင်ရွှေအနေနဲ့ကချင်ပြည်နယ်ထဲမှာဖြစ်သွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေတွေဘယ်လိုသိထားရတာရှိပါလဲရှင့်ဗိုလ်ချုပ်ကမော်ကတော့ပြောပါတယ်ဒီမြန်မာအစိုးရဘက်ကသူတိုက်ရင်းနေလဲဒီကချင်ပြည်နယ်ထဲမှာတိုးပြီးချနေတယ်ဆိုပြီးတော့လည်းသူရှင်းပြတာရှိပါတယ်ဆိုတော့နောက်ဆုံးအခြေအနေဦးလာမောင်ရွှေဘယ်လိုသိထားရတာရှိပါလဲတိုက်ပွဲတွေဘာကြောင့်ဖြစ်တယ်လဲဆိုတာဟုတ
်အစီရင်နဲ့ပတ်သက်တဲ့ဒီအခြေအနေတွေအကုန်လုံးကျွန်တော်တို့မသိပါဘူးအပြစ်ခတ်ရပ်ထားတဲ့ထဲမှာရောအလုံးမိပါတော့ပြခတ်တက်ခတ်မှုတော့ပြိပခါတော့ကျွန်တော်မရှိတော့ဘူးအဲ့တော့ပြိပခါကတော့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တောင်ဘက်ထိစပ်တဲ့နေရာမှာအနည်းငယ်ပြိပခါဖြစ်ခဲ့တာပါတွေ့ပါတယ်ကျွန်တော်ဒီတော့ဒီတကြံတနေ့နောက်ပိုင်းမှာတော့ဒီကြီးကြီးမားမားတော့ဘာလို့ကျွန်တော်ထိတွေ့မှုတော့မရှိတော့ဘူးလို့တော့ကျွန်တော်နားလဲတယ်အခုတော့တစ်ဖက်လုံးကအသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကဒီပြိပခါကိုရှော့ချဖို့ကြိုးစားနေတယ်လို့ကျွန်တော်နားလဲပါတယ
်ဟုတ်ကဲ့ဆိုတော့ဦးလာမောင်ရွှေတို့ရဲ့ဒီငြိမ်းချမ်းရေးစင်တာနဲ့ဒီတိုင်းသား NCCT နဲ့တွေ့တယ် NCCT ထဲမှာဆိုရင်လည်းဒီကချင်တိုင်းဒီကချင် KIA ကခေါင်းဆောင်ပေါ့နော်ဗိုလ်ချုပ်ခွန်မော်ကိုရင်ပါဝင်ပြီးတော့သူဦးဆောင်ဆွေးနွေးနေတာရှိပါတယ်အဲ့လိုတွေ့ဆုံတဲ့အခါမှာဒီတိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးတာမျိုးပြည်လဲအောင်ညှိနှိုင်းတာမျိုးတော့မရှိဘူးလားရှင
့်ကျွန်တော်တို့ဒီ NCCT နဲ့ဆွေးနွေးနေတဲ့အခါတော့ကတော့ဒီဧပြီလ4ရက်နေ့မှာတော့ဒီတက်မတော်တော့ဒုတိယတိုင်းမှုတယောက်ဒီခုနကတော့ထိခိုက်မှုရှိတယ်ဒါတို့တော့ဒီလိုသဘောမျိုးတော့ကျွန်တော်တို့ site ဖြိုးပေါ်မှာတော့ကျွန်တော်ဒါဆွေးနွေးတာမရှိပါဘူးအဲ့လိုသဘောအဲဘေးမှာတော့တမောရရှိနေတယ်ဆွေးနွေးတာတော့ရှိနေပါတယ
်ဟုတ်ကဲ့ဆိုတော့2015ရွေးကောက်ပွဲမတိုင်ခင်အပ်တနိုင်ငံလုံးအတိုင်းတာရအပြစ်ခတ်ရဆေးရသဘောတူညီချက်လက်မှတ်ရေးထိုးနိုင်မယ်လို့ဘယ်လိုပြောလို့ရမလဲ
ကျွန်တော်နိုင်ငံသားတယောက်အနေနဲ့ဒီဆွေးနွေးပွဲတွေမှာအကျွန်တော်မြင်တာက2015မဟုတ်ပါဘူးဒီ2015ဒီ14ခုနှစ်တတိယကွာတာမြောက်ခင်မှာပေါ့အပြစ်ခတ်လက်မဲ့ရေထိုးပွဲကလက်မဲ့ရေထိုးနိုင်မယ်လို့ကျွန်တော်တို့ယုံကြည်တယ်ဗျ
။တိုင်းနာအဖွဲ့ရင်းနဲ့2015မတိုင်ခင်အပြစ်ရရေးငင်းချင်ရေးအလုံးပြီးသွားနိုင်မယ်လို့ရောအလားအလာရောဦးလွန်လမောင်ရွှေပြောပြလို့ရမလား
။ကျွန်တော်သိတာတော့2014ခုနှစ်ထဲမှာကိုဒီအပြစ်ခတ်ရဆေးရေးလက်မဲ့ရေထိုးပွဲတွေပြီးသွားနိုင်တယ်။အဲ့ဒါပြီးရင်တော့ဒီ framework meeting နဲ့ political dialogue ဒီစနိုင်လိမ့်မယ်ခင်ဗျာ။ ဒါနဲ့ဒီ political dialogue ဘယ်လောက်ကြာမယ်မကြာဘူးတော့ကျွန်တော်မမှတ်ဆတ်ဘူးဒါကတော့ပါဝင်တဲ့ဒီ key stakeholder တွေဆွေးနွေးမှုပေါ်မှာဒီလိမ့်မယ်ကျွန်တော်ဆိုလိုတာကတော့2014ခုနှစ်နဲ့မကုန်ဘူးဒီ9လပိုင်း6လပိုင်းမတိုင်မီမှာလက်မဲ့ YouTube တွေဖြစ်နေအဲ့ဒါပြီးရင်တော့နောက်ထပ်ဆော်ရရှာရရှိတာဆော်ရပြီးရင်တော့ political dialogue စနိုင်တယ်လို့ကျွန်တော်ပြောနေ
ဟုတ်ကဲ့ဦးလာမောင်ရွှေကျေးဇူးများကြီးတင်ပါတယ်ရှင်